အရှိလေပိုင်းဒေတာကိုပယ်ထိန်တုံတက်ဆင်ထားတဲ့ရင်းငုံသင်းမော်တစဉ်စေလွတ်ဖို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကအမိန်ပေးလိုက်ပြီးအမေရိကန်လေရင်တင်သင်းမော် USS Abraham Lincoln ဦးဆောင်တဲ့စစ်သင်းမော်အုပ်စုကိုအမြန်သွားဖို့လဲစေလွတ်ထားကြောင်းကာကွယ်ရေးဝန်ကြီးဌာနကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။အီရန်နိုင်ငံတီဟီရန်မြို့မှာဟာမတ်စ်နိုင်ငံရေးခေါင်းဆောင်အစ်စမီဟာနီယာနဲ့လေဗနွန်နိုင်ငံဘေရုတ်မြို့မှာအစ်စဘိုလာအကြီးကျယ်တပ်မှုတအူးလှုပ်ကြံခံရပြီးတဲ့နောက်အရှိလေပိုင်းဒေသမှာတင်းမာမှုတွေကြီးထွားလာနေတာကိုရှော့ချဖို့အစ္စရေးနဲ့ဟာမတ်စ်အပြစ်ခတ်ရစေးရဖို့အတွက်အမေရိကန်နဲ့မဟာမိတ်တွေဖိအားပေးနေချိန်မှာပဲအခုလိုစေလွှတ်လိုက်တာပါ။အီရန်နဲ့ဟစ်စဘိုလာအဖွဲ့ရဲ့လက်တုံပြန်တိုက်ခိုက်လာမှာကိုအမေရိကန်အပါအဝင်တာဝန်ရှိသူတွေကလည်းစောင့်ကြည့်နေပါတယ်။ပင်တဂွန်စစ်ဌာနချုပ်ရဲ့ထုတ်ပြန်ချက်မှာတော့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့အစ္စရေးကာကွယ်ရေးဝန်ကြီးယုတ်ဂယ်လန်တို့ကဒီနေ့အစောပိုင်းမှာစကားပြောဆိုခဲ့ပြီးတော့အစ္စရေးကိုကာကွယ်ရန်ဖြစ်နိုင်သမျှခြေလှမ်းတိုင်းကိုလှုပ်ဆောင်သွားမယ်လို့အမေရိကန်ရဲ့ဂရီးကဝတ်တွေကိုထက်လောင်းပြောခဲ့တယ်လို့ပြောခွင့်ရဗိုလ်ချုပ်ကပြောထားပါတယ်။အာရှပစိဖိတ်ဒေသမှာရှိနေတဲ့ USS Abraham Lincoln လေရင်တင်သင်းမော်အုပ်စုကိုတော့အရှိနေပိုင်းဒေသမှာရှိနေတဲ့ USS Theodore Roosevelt လေရင်တင်သင်းမော်အုပ်စုနေရာမှာအစားထိုးမှလည်းဖြစ်ပါရဲ့ရှင်။